စကိုင်းတိုင်းကျွန်းလာမြို့ရဲ့မြို့အဝင်လမ်းအားလုံးကိုစစ်ကောင်စီတပ်တွေနဲ့ပြူစောတိတပ်ဖွဲ့တွေကပိတ်ဆို့စစ်ဆေးမှုတွေနေတိုင်းလုပ်နေတာကြောင့်ဒေသခံတွေမတော်လာရဲဖြစ်နေကြသလိုကျမ်းမာရေးနဲ့စားတောက်ရေးကအခက်အခဲတွေဖြစ်နေကြတယ်လို့ဒေသခံတွေကပြောပါတယ်။ဒီကြောင့်တရင်ပြေးဖို့ချက်ကိုအခြေခံပြီးမတ်စုံမပြပြပေးပါရှင့်။
စကိုင်းတိုင်းကျွန်းလာမြို့ကိုစစ်ကောင်စီတပ်တွေနဲ့ပြူစောထိတွေကမတ်လ၁ရက်နေ့ကနေပြီးတော့မတ်လ၃ရက်နေ့အထိမြို့အဝင်ထွက်တွေကိုပိတ်ထားတယ်လို့ဒေသခံတွေကပြောခဲ့ပါတယ်။ဒါပေမဲ့၃ရက်နေ့နောက်ပိုင်းမှာလည်းပြန်မဖွင့်ပေးဘဲနဲ့ဆက်ပြီးတော့ပိတ်ထားခဲ့တယ်လို့ဒေသခံတွေကပြောပါတယ်။၁၀ရက်နေ့အထိကိုလုံးဝဝင်ထွက်ခွင့်မပြုဘဲပိတ်ထားခဲ့တာဖြစ်ပါတယ်။၁၁ရက်နေ့
ရဲဖြစ်နေတာဗျ။ဆယ်ရက်နေမှပြန်ဖွင့်တယ်လို့ပဲပြောလာပါဗျာ။ဒါပေမဲ့ဘယ်သူမှလည်းမသွားရဲကြဘူး။ဘယ်သူမှလည်းဝမ်းမလို့ရဲတော့ကျွန်တော်ဖွင့်တယ်လို့ကျွန်တော်တော့မကြားမိသေးဘူးဗျာ။သွားလို့လာလို့လည်းမရသေးဘူးဖြစ်နေတာ။သွားလို့လာလို့ရနေရတော့သူတို့ရေးရှိပါတယ်။ရပြူစောချီဆိုရင်အဲဟိုလောက်တဲ့သူတွေလက်လက်ကင်ထားတဲ့အဖွဲ့အစည်းတွေဒါအဲကောင်တွေပဲသွားလာနေကြတာ
။ဂျူလာမြို့ရဲ့အဝင်ထွက်လမ်းမကြီး၄ခုစလုံးမှာပြူစောထီတွေရဲ့စစ်စေးဂိတ်တွေကအစစ်အစင်များလွန်းတာအပြင်ငွေတောင်းတာတယ်လီဖုန်းဆိုင်ကယ်စတာတွေကိုတင်းစီတာမျိုးတွေရှိတာကြောင့်လဲဒေသခံတွေမှာမတော်လာရဲကြဘူးဖြစ်နေတယ်လို့ပြောပါတယ်
။ကျွန်းလာမျိုးပေါ်ဝင်တဲ့လမ်းကဘယ်နှလမ်းလောက်ရှိလဲဆိုတော့ကျွန်းလာမျိုးပေါ်အဲလမ်းမကြီးတွေကကျွန်တော်အဲတဖန်းလေးစင်နဲ့လမ်းမရှိတယ်ပြပြီးတော့မြောက်ဘက်ကဆိုလို့ရှိရင်ချောင်းကြားတို့တင်တာတယ်ပင်တို့ဘက်ကနေလာတဲ့လမ်းရှိတယ်ပြအရှိဘက်ကဆိုလို့ရှိရင်ကျွန်တော်တို့ကြာရကန်ထပင်ကုန်းဘက်ကနေလာတဲ့လမ်းရှိတယ်တောင်ဘက်ကတော့ကျွန်တော်ကမ်းလူအနေလာရင်လည်းပေါ့အဲ့လိုမျိုးဝင်လမ်းလေးလမ်းအဲ့လိုမျိုးရှိတယ်ဗျအဲ့လမ်းလေးအကုန်လုံးကိုပိတ်ထားတယ်ဗျသူတို့ဂိတ်တွေအများကြီးချထားတယ်ဒီစိုးတွေအများကြီးတနက်ကင်ပြောမှအဲ့ဂိတ်တွေမှာစောင့်နေတယ်ဗျတဖန်သိစေဘက်ကတဖန်သိစေကနေကျွန်းလောက်သွားတဲ့လမ်းပေါ့ဗျအဲ့လမ်းတစ်လျှောက်ကရွာလေးမှာကဒီစိုးတွေဂိတ်တွေလောက်ထားတယ်ဗျသူတို့အဲ့ဂိတ်တွေကနေပြီးတော့မှစစ်ဆေးပြီးတော့မှငွေကြီးတွေတောင်းခံတာတွေကစပြီးအကုန်လုံးနေတော့သူတို့တွေကနေပြီးတော့မှခွင့်ပြုပေးမှမသွားရဲတော့ဘယ်သူမှလည်းမသွားရဲဘူးဖြစ်နေပဲပြည်ဟိုဟာလေပြည်သူတွေကသူရဲ့ဒိတ်တရားနေပြောမှာဘယ်တော့မဆိုကျွန်တော်တို့မောက်မာရဲနေတာပြည်သူတွေအများအားလို့ဆက်ဆံခံနေရတယ်ဆိုတော့ဒီမှာလည်းမသွားရဲကြဘူးခင
်ဗျ။ကျမ်းမာရေးအခက်ခဲတွေရှိလို့ကျွန်းလာမျိုးတွေကိုခိုးဝင်လာတဲ့သူတွေကိုလည်းပြူစောထီတွေကစစ်ဆေးပြီးတော့ပါလာသမျှပစ္စည်းတွေနဲ့တယ်လီဖုန်းဆိုင်ကယ်တွေကိုတင်ယူတာတွေရှိတယ်လို့ဒေသခံတွေကဆိုပါတယ်။ကျွန်းလာမျိုးတွေကဒေသခံတွေကလည်းမျိုးပြင်ကိုတော့ထွက်ခွင့်ရှိပြီးတော့ထွက်ပြီးလို့ရှိရင်တော့ပြန်ဝင်ခွင့်မပေးတော့ဘူးလို့ဒေသခံတွေကပြောပါတယ်။
တောင်းတဲ့ပမာဏဘယ်လောက်ထိတောင်းတာလဲဆိုတော့အမျိုးမျိုးပါပဲဗျာအဲ့လိုမျိုးတောင်းမရလို့ပစ္စည်းတွေဖုံးနေပါလာတဲ့ဆိုင်ကယ်တွေတိမ်ဖုံးနေတိမ်နေအဲ့လိုမျိုးတွေလည်းရှိပါတယ်။ရဟိုတလောကပဲခိုးဝင်လို့ဒါကျွန်တော်ကြားလိုက်တာပါခိုးဝင်လို့ဆိုပြီးတော့မှဘယ်ရွာလဲတော့မသိပါဘူး။ဟိုခိုးဝင်လို့ဆိုပြီးတော့မှကျွန်တော်တို့ဆိုင်ကယ်တွေဖုံးနေရစပြီးပစ္စည်းတွေပါလာတဲ့ပစ္စည်းတွေစပြီးအကုန်ခိုးယူတိမ်သွားတယ်ပေါ့ဗျာ။ခိုးဝင်လာတဲ့သူတွေကျမကြီးချင်းနေရဆိုပြီးတော့မှသူလမ်းဟိုပေါ့ဝင်လို့ရတဲ့လမ်းတချို့လမ်းလေးတွေရှိတယ်ဗျာ။ရွာဘက်တည်းကနေလာတဲ့လမ်းလေးတွေရှိတယ်။အဲ့လမ်းတွေကနေခိုးဝင်လာကြ။အဲ့ဒါကိုစစ်စည်းတာသူတို့တွေ့သွားတော့ကျွန်တော်စစ်စည်းပြီးတော့မှဖုန်းနေတိုင်ကြေတွေအကုန်တိမ်းသွားတယ်ဗျ။ညိုတဲ့ကနေထွက်တဲ့သူတွေကတော့ထွက်လို့ရတယ်ဗျ။ထွက်ပြီးရင်ပြန်မဝင်ရတာလို့ပြောတယ်ဗျ။သူတို့ကတော့ထွက်လို့ရတယ်လို့ပြောတယ်။ထွက်ပြီးရင်တော့ပြန်မဝင်ရဘူးလေဗျ
။ကျွန်းလာနယ်တစ်ခုလုံးကကျွန်းလာမြို့ကိုစားတောက်ရေးကျန်းမာရေးအဆအဆအရာရာအားကိုးနေရတာဖြစ်ပါတယ်။အခုချိန်မှာတော့ကျန်းမာရေးအရေးပေါ်အခြေအနေလိုအပ်လာမယ်ဆိုရင်တော့မြို့ထဲကိုအလွယ်တကူဝင်ထွက်ခွင့်မရတာကြောင့်ဒေသခံတွေမှာအတော်လေးကိုအခက်အခဲဖြစ်နေကြတယ်လို့ပြောပါတယ်။စားတော့ရေးအတွက်မှာလဲကျွန်းလာတနေလုံးကကျွန်းလာမြို့ကိုပဲကုံစိမ့်ကုံကြောက်အားလုံးအားကိုးပြီးတော့စားတော့နေရတာဖြစ်ပါတယ်အခုလိုမျိုးမြို့ကိုပိတ်ထားလိုက်တာကြောင့်ကျေးရွာတွေကဒေသခံပြည်သူတွေဟာစားတော့ရေးရိတ်ခါတွေလည်းအတော်လေးကိုအခက်အခဲတွေ့နေကြရတယ်လို့ဆိုပါတယ
်အရင်ကောက်3ရက်တုန်းကတောင်မှဒီလောက်ခက်ခဲဖြစ်နေကျွန်တော်တို့10ရက်ဆိုတော့ပိုပြီးတော့ခက်ခဲလာတယ်ကျွန်တော်တို့မှစားရေးတော့ရေးပြည်ကျန်တဲ့ဝါရီကစပြီးတော့မှရိတ်ခါပိုင်းကစပြီးတော့ကျွန်တော်တို့အားကိုးနေရတာတွေဒီလိုမျိုးမှာစားရတော့ရေကျွန်တော်တို့ကုံစင်းရစားပြီးတော့မှကျွမ်းလာမျိုးကိုအားကိုးနေရတဲ့ဟာလေဆိုအကုန်အခက်ခဲတာပေါ့ဗျာကျွန်တော်တို့မှာဘာမှတောင်မှဟိုဝယ်လို့ချမ်းလို့မရဖြစ်နေတာပေါ့အချောင်းချမ်းရစားပြီးအကုန်လုံးအားကိုးနေရတာကျတော့ဒီချိန်ကျွန်တော်တို့တော်တော်ခက်ခဲတာပေါ့ဗျာဒီလိုလေးပိတ်လိုက်တော့ကျတော့ခုမှရှိတဲ့စဲချင်ကြီးလေးနဲ့ဒလူနဲ့ပဲလဲပတ်နေရတာပေါ့ဗျာကျွန်တော်တို့မှဒါနဲ့ပဲစားတောက်နေရတာပုံလေးတောင်ရိုက်ပြလို့ရရင်နေတိုင်းစားနေရတဲ့စဲချင်ကြီးကိုဒီလိုပဲပို့ချင်ပါရဲ့
ကျုံးလာမြို့နယ်တွေကကြေးရွာတွေကိုလည်းမြန်မာစစ်တပ်ကနေမြေရှင်းလေးစစ်ကြောင်းတွေဝင်နေပြီးတော့ကြေးရွာတွေကနေအိမ်တွေကိုမီးလိုက်ရှို့တာတွေရှိနေတာကြောင့်ဒေသခံတွေမှာစစ်ဘေးတိမ်းရှောင်နေကြရတာတွေလည်းရှိနေပါတယ်။အခုလည်းမြန်မာစစ်တပ်နဲ့ပြူစောရီအဖွဲ့တွေကအကြောင်းရင်းမသိရဘဲနဲ့ကျုံးလာမြို့ရဲ့အဝင်အထွက်ကိုအရက်အတန်းကြာအောင်ပိတ်ထားတာကြောင့်မြို့နယ်အတွင်းမှာရှိတဲ့ကြေးရွာကပြည်သူတွေအတွက်စားတောက်ရေးကျန်းမာရေးကအစအခက်အခဲတွေနဲ့ကြုံနေရတယ်လို့ဒေသခံတွေကပြောပါတယ်ရှင်။